မလေးရှားနိုင်ငံမှာမသင်္ကာသူတွေကိုတရားမစွဲဘဲနဲ့ချာရှေစွာဖမ်းဆီးထားနိုင်တဲ့ဒီရာစုနှစ်ဝက်လောက်တည်းကရှိနေတဲ့ဥပဒေကိုဖျက်သိမ်းမယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇစ်ကပြောလိုက်ပါတယ်။ပြည်ရင်းလုံခြုံရေးအဥပဒေကိုဖျက်သိမ်းပြီးတော့အခြေခံလူအခွင့်အရေးတွေကိုချိုးဖောက်ရာမရောက်စေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနှစ်ခုကိုပြဋ္ဌာန်းမယ်ဆိုပြီးတော့ဝန်ကြီးချုပ်နာဂျစ်ကရုပ်မြင့်သံကြားပေါ်ကနေပြီးတော့အကြာသာရေးနေတော့ကပြောကြားခဲ့တာဖြစ်ပါတယ်။မလေးရှားမှာဗြိတိရှ်ကိုလိုနီလက်ထက်ထဲကရှိနေခဲ့တဲ့ပြည်တွင်းလုံခြုံရေးအဥပဒေကြောင့်လူပေါင်းထောင်ပေါင်းများစွာဖမ်းဆီးခံခဲ့ကြရပါတယ်။သတင်းမီဒီယာလုပ်ငန်းတွေအနေနဲ့လုပ်ငန်းလည်ပတ်ခွင့်လိုက်စင်နှစ်ဆင့်တက်တန်းတို့ရတဲ့ဥပဒေကိုလည်းပယ်ဖျက်တယ်လို့ဝန်ကြီးချုပ်ကကြေညာပါတယ်။ဒီလိုမျိုးမီဒီယာလုပ်ငန်းလိုက်စင်တက်တန်းတို့ရတဲ့အတွက်အစိုးရရဲ့လှုပ်ဆောင်မှုအပေါ်မှာသဘောမကျတဲ့သူတွေပို့ပြီးတော့များလာခဲ့တယ်လို့ဝေဖန်စောင့်ကြည့်သူတွေကပြောကြပါတယ်။နောက်တစ်ခါလွတ်လပ်စွာစုဝေးခွင့်ဆိုင်ရာဥပဒေကိုပြန်လည်သုံးသပ်ဖို့နဲ့နိုင်ငံရေးအမြင်တစ်ခုတည်းကြောင့်ပုဂ္ဂိုလ်တဦးတယောက်ဖမ်းဆီးခံရတာမျိုးမဖြစ်စေရပါဘူးလို့လည်းဝန်ကြီးချုပ်နာဂျစ်ဘရာဆက်ကကတိပြုခဲ့ပါတယ်ရှင်။